ကျမစုမမရှင်ကိုဗစ် -19 ကပ်ရောဂါနဲ့ကြုံနေရချိန်မှာလေးလနေပါတစ်ဖက်သက်အပြစ်ခံရဲစဲထားဖို့တက်မတော်ကနေကြီးညာလိုက်တာဟာငြိမ်းချမ်းရေးအတွက်လမ်းစဖြစ်နိုင်သလားဆိုတဲ့အကဲခတ်တွေရဲ့အမြင်ကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းကပ်ရောဂါနဲ့ကြုံနေရချိန်မှာယောဂါထိန်းချုပ်ကာကွယ်ကုသနိုင်ရေးအထောက်အကူဖြစ်စေဖို့နဲ့ငြိမ်းချမ်းရေးအတွက်ဒီကနေ့မေလ10ရက်နေ့ကနေစပြီးဩဂုတ်လ31ရက်နေ့အထိတိုက်ခိုက်မှုတွေရပ်ဆဲမဲ့အကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းစံဖက်အဖွဲ့အစည်းဖြစ်တဲ့သတ်မှတ်ကြေညာထားတဲ့လက်နက်ကိုင်တွေရှိရာနေမြေတွေမှာတက်ရောက်မှုရှိမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်ဒီအတွက်လည်းအစိုးရကစံဖက်အဖွဲ့အစည်းဖြစ်တဲ့သတ်မှတ်ထားတဲ့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့လက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကနေမြေတွေပါဝင်မှာမဟုတ်ပါဘူးဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့နေမြေတွေမပါဝင်ပဲတဖက်သက်အပြစ်ရဲ့ကြေညာတာဟာလက်တွေ့အလုပ်ဖြစ်နိုင်ပါမလားဆိုတာကိုတော့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့လိုအကဲခတ်တွေကမေးခွန်းထုတ်နေကြပါတယ
် COVID-19 ဖြစ်နေတဲ့အချိန်မှာရောနောက်ကျွန်တော်တို့နိုင်ငံရဲ့ Democracy Federal ပြည်တော်စုတည်ဆောက်ရေးလမ်းကြောင်းမှာရောဒီအပြစ်ခတ်ရက်စဲကြီးကတော့ကောင်းမွန်တဲ့အခြေလမ်းတစ်ခုလိုမြင်နေဗျ။အဲသို့တော်လည်းပဲဒီအပြစ်ခတ်ရက်စဲကြီးဟာတနိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခတ်ရက်စဲကြီးဖြစ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့လက်ရှိအခြေအနေမှာဒီတိုက်ပွဲတွေစစ်ပွဲတွေစစ်ရေးလှုပ်ရှားမှုတွေအဓိကအများဆုံးဖြစ်နေတာကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဖြစ်တဲ့အခါကျတော့အဲ့ဒီဒေသနှစ်ခုပါလွှမ်းခြုံတဲ့အပြစ်ခတ်ရက်စဲကြီးဖြစ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုဖြစ်မှသာလျှင်ဒီအပြစ်ခတ်ရက်စဲကြီးကတကယ်ဖြစ်ရောက်ပြီးအလုပ်ဖြစ်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်လာလိမ့်မယ်လို့မြင်တယ်အဲ့ဒီတော့အစိုးရလွှတ်တော်အော်တမရောနောက်တိုင်းသားနိုင်ငံရေးပါတီတွေနောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအဲ့ဒီခေါင်းဆောင်တွေအားလုံးညနာဆုံညနှိုင်းဆွေးနွေးပြီးတော့အမြန်ဆုံးဖော်ဆောင်နိုင်အောင်လည်းလုပ်တဲ့နယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မှာလက်နက်ကိုင်ပဋိပက္ခတွေကိုရပ်ဆဲထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်သာမကမြန်မာနိုင်ငံအခြေစိုက်တပ်တမန်တွေကလည်းတိုက်တွန်းထားကြပါတယ်။တပ်မတော်ရဲ့ထုတ်ပြန်ချက်မှာတော့မတ်လ23ရက်နေ့ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်ကိုရည်ညွှန်းဖော်ပြခဲ့ပါတယ်။ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဥထုံးစော်ကတော့တက်မတော်ရဲ့တစ်ဖက်သက်ကြေညာချက်ဟာနိုင်ငံတကာဖိအားတွေကိုရှောင်လွှဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်သားရှုမြင်ပါတယ်
။ဟုတ်ကဲ့မနေ့ကတက်မတော်ကဒီထုတ်တဲ့တစ်ဖက်သက်ပြစ်ခတ်ရစီရေးလို့ပုံစံမျိုးပေါ့လေနော်။အဓိကတော့သူတို့ကတော့ဒီကုလသမဂ္ဂရဲ့ထွေထွေအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောတဲ့အဲကမ္ဘာလုံးဆိုင်ရာပြစ်ခတ်ရစီလောက်ကြဖို့ဆိုတော့အဲ့ဒီတိုက်တွန်းချက်တွေကိုပါသူကိုးကားပြီးမှသူကရေးထားတာပေါ့ဗျာအိပေကပါလဲဆိုတော့သူတို့ကဒီနိုင်ငံတကာရဲ့ဖိအားတက်ရောက်လာမှုကိုအဲ့သူတို့ပြန်ပြီးတော့မှကြိုတင်ကာကွယ်တဲ့အနေနဲ့လုပ်တာလို့ကျွန်တော်ကမြင်တယ်ဒီကမ္ဘာအကျန်းမာရေးအဖွဲ့အစည်းရဲ့ WHO ဝန်ထမ်းမင်းပြားမျိုးနေမှာညမုံတရားနာမှာစီးရဲလာလာနေပြီးတော့မှနော်တိုက်ပွဲကြားထဲမှာပြစ်ခတ်ခံလိုက်ရတယ်ပေါ့ဗျာအဲ့ဒီမှာလည်းပဲဒီအပြန်နဲ့ဆွဆွေးနေကြတာတွေရှိတာပေါ့နော်ဒါတွေကိုအမှုမှန်ပေါ်ပေါက်ရေးအတွက်နော်ကုလသမဂ္ဂကလည်းတောင်းဆိုထားတာရှိတယ်။စုံစမ်းစစ်ဆေးကော်မရှင်တွေဖွဲ့ထားတာရှိတယ်။ဒီတော့ကတပတ်သက်ပြည်ကရေးစည်းရုံးကိုသူ၃လတစ်ကြိမ်၊၅လတစ်ကြိမ်လုပ်ခဲ့တာရှိတယ်။တော့အခုလည်းပဲသူကတော့စစ်ဌာနချုပ်ကိုလိုက်မပြောဘဲနဲ့အဒီအကြမ်းဖက်ကြီးညာထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာလို့သူကအဲ့လိုကြီးညွှန်းတာပေါ့။ဆိုရင်သူရဲ့ပြည်ကရေးစည်းကြီးညာမှုကတော့အဲ့လိုနိုင်ငံရေးလက်နက်တစ်ခုအနေနဲ့တုံ့ချရတယ်လို့ပဲမြင်မိပါတယ
်။အခုလိုမျိုးပြည်ခတ်ရဲဆဲထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒအချက်6ချက်ထဲက၄ချက်ဖြစ်တဲ့သဘောတူညီချက်တွေအတိုင်းဂရီတီဖို့ကိုက်တွန်းထားပါတယ်။ဒေါက်တာရံမျိုးသိန်းကတော့အပြစ်ခံရစဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိဖို့လိုအပ်တယ်လို့မြင်ပါတယ
်။အပြစ်ခံရစဲရေးလုပ်ငန်းစဉ်မှာရောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောဟိုတာဝန်ယူမှုတာဝန်ခံမှုဟာအရေးကြီးတယ်လို့မြင်ပါတယ်။ဟောအဓိကကတော့ဒီနှစ်ဖက်အကြားမှာပေါ့လေ။ဟောနိုင်ငံရေးအရာပဲဖြစ်ဖြစ်နောက်စပွဲဝိုင်းပေါ်မှာပဲဖြစ်ဖြစ်ညှိနှိုင်းဆွေးနွေးပြီးတော့အပြေရှာဖို့ကပို့ပြီးအရေးကြီးတယ်လို့မြင်ပါတယ်။ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဒေသခံပြည်သူလူထုတွေကြားမှာအင်မတန်မှကြီးမားတဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေဆိုးကြီးကိုကြော်လွှားနိုင်မှုဟာနိုင်ငံရေးအရတွဲဆုံဆွေးနွေးပြီးတော့နှစ်ဖက်အကြားမှာသဘောတူညီချက်ရဖို့နောက်ယုံကြည်မှုနားလည်မှုတည်ဆောက်နိုင်ဖို့အခြေလမ်းပြင်ဖို့မဖြစ်မနေလိုအပ်နေတယ်လို့သုံးသပ်ပါတယ်။
အေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ရဲ့မဟာမိတ် MNDAA ကိုကတပ်ဖွဲ့ TLLA တအောက်ပလောက်ဖွဲ့တို့ပူးတွဲပြီးလဲဒီလဇန်နဲ့မှာပဲတစ်ဖက်သက်အပြစ်ခတ်ရဲစဲရေးနောက်ထပ်တပ်တန်းတိုးချောင်းကြီးညာထားကြပါတယ်ဒီလက်နက်ကိုင်အဖွဲ့၃ဖွဲ့ရဲ့ကြီးညာချက်ကိုတော့တပ်မတော်ဘက်ကအတိအမှတ်မပြုသလိုတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ကျမစုမမရှင်